အခုလိုစစ်အစိုးရရဲ့ဆက်ဆံရေးဝန်ကြီးဦးအောင်ကြည်ကဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံခဲ့တာနဲ့ပတ်သက်ပြီးပြည်ပရောက်ဒီမိုကရေစီလိုလားသူတွေကဘယ်လိုအမြင်ရှိပါသလဲ NCGUB မြန်ပေါင်းစုဝန်ကြီးဦးပိုလှတင်ကဒါဟာစစ်အစိုးရရဲ့လုံရုံလုံစင်ကစားကွက်တစ်ခုပဲဖြစ်ပါတယ်လို့ဝေဖန်လိုက်ပါတယ
်မကြခင်ကုလသမဂ္ဂရဲ့ဟိုဟလာပြည်တွင်းမှုချုပ်ရဲ့ထူးကိုဆိုလဲမစ္စကမ်ဘာရီရဲ့လည်းတစ်ခါပြန်သွားမယ်ဟလာဥရောပနိုင်ငံများသမဂ္ဂရဲ့ထူးပုံစံပေါ့နော်မစ္စတာဖာစီနိုကလည်းသွားမယ်ဆိုတဲ့အခါကျတော့အဲ့ဒီလိုနိုင်ငံတကာကနေပြီးတော့တစုံတရာအာယုံစူးစိုက်လာတိုင်းမှာနားဖအနေနဲ့ကအဲ့လိုပြုတ်သဘောဆောင်တဲ့တစုံတရာတော့လှုပ်လေရှိတယ်ဆိုတော့အာလုံးသိပဲဖြစ်ပါတယ်အဲ့ဒီလိုလှုပ်တဲ့သဘောပဲလို့ကျွန်တော်တို့တော့ယူဆပါတယ်ဒါကကြောင့်လဲဆိုတော့ဒီ3ချိန်4ချိန်တွေ့ပြီးပြီမဲ့လို့ဘသူဘက်ကမှတိုင်းပြည်ကိုတော်လကောင်နိုင်ငံတကာမိသားစုကိုတော်လကောင် even Mr. Gambari ကိုတော့မှတစုံတရာတိုးတက်ဖြစ်ပေါ်မှုတွေကိုအကြောင်းမကြားနိုင်မှုဆိုတဲ့အခါကျတော့ဒါအချိန်ဆွဲဖို့ကြိုးစားမှုတက်တက်သေးလို့ပဲကျွန်တော်တို့အနေနဲ့ဒီလိုပဲကောက်ချက်ချပါတယ
်မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦး ABSDF ဥက္ကဋ္ဌဟောင်းကိုထွန်းအောင်ကျော်ကအဓိပ္ပာယ်မဲ့တဲ့တွေ့ဆုံပွဲတစ်ခုအဖြစ်ရှုမြင်ပါတယ
်ဒေါ်စုနဲ့တွေ့တဲ့ကိစ္စနဲ့ပတ်သက်လို့တော့နာအဖာမှာကိုယ်စလဲဘလိုပဲလွတ်ထဲလုပ်ခဲ့ဥပ္ပါကြီးမှာတော်ရင်းမရှိဘူးသူမှာသုံးဖြတ်ပိုင်ကမရှိဘူးသုံးဖြတ်ပိုင်ကမရှိတဲ့လူတယောက်ကိုလွတ်ပြီးတော့သူကဆွေးနွေးခိုင်းတာဘာလို့တာလဲဆိုတော့အချိန်ဆွဲတဲ့ဤစနစ်နဲ့နိုင်ငံတကာကိုသူတို့ကအပြစ်သဘောဆောင်ပြီးတော့ဆွေးနွေးနေပါတယ်ဆိုတဲ့ဟန်ပြလို့ရလို့ပဲမြင်တယ်တကယ်တမ်းတိတိယောက်ဆွေးနွေးမယ်ဆိုလို့ရှိရင်ပုဂ္ဂိုလ်သားရှင်နဲ့ဖြစ်ဖြစ်ပုဂ္ဂိုလ်မောင်ကြီးနဲ့ဖြစ်ဖြစ်ဆွေးနွေးရအဲ့ဒီလူတွေမှာဒါသုံးဖြတ်ပိုင်ကရှိတယ်အဲ့တော့ဘယ်နေရာမှာပဲဖြစ်ဖြစ်မြန်မာအာဏာပိုင်တွေကတောင်းမရှိရဘဝင်ကြီးတွေပဲဖြစ်တာမတ်တွေပဲဖြစ်နိုင်ငံခြားမှာဆွေးနွေးလိုက်ပြောလိုက်လို့ရှိရင်ကျွန်တော်အထက်အရာရှိတွေကိုတင်ပြပါဦးမယ်ဆိုတဲ့စကားနဲ့ပဲသွားတယ်တော်သူနဲ့အခုအောင်ကြီးနဲ့ဆွေးနွေးတာလည်းကျွန်တော်အထက်အရာရှိကိုတင်ပြအောင်ပါမယ်ပြောတော်ပြီးတော့ဟိုဆွေးနွေးရဆွေးနွေးရဆိုတဲ့ဟိုစာကိုနိုင်ငံတကာမှာရုပ်ပြနေထားပြီးတော့ဟန်ပြဆွေးနွေးပွဲလုပ်သွားမယ်ဘာသဘောတူညီမမရဘူးအချိန်ဆွဲသွားမယ်အဲ့လိုလိုပဲမြင်တယ
်88အရေးအခင်ကြောင်းသားခေါင်းဆောင်ကိုမိုးတိဆောင်ကလည်းအစိုးရရဲ့မျက်လှည့်ပွဲကိုထိုင်ကြည့်နေလို့မဖြစ်ဘူးလို့ပြောပါတယ
်။တော်ဆက်စုကြီးကိုဖမ်းထားတာပဲ။မျိုးသားဒီမိုကရေစီဖွဲ့ချုပ်ကခေါင်းဆောင်တွေလည်းတွေ့လို့မရဘူး။ကျွန်တော်ဖြင့်တော်ဆက်စုကြီးကြားမှရတော့ပို့ပြီးတော့ကျွန်တော်တို့စိုးရိမ်လာတဲ့အခုကဘာနဲ့တူနေလဲဆိုတော့တော်ဆက်စုကြီးကိုမသေးသေးဘူးလားဆိုပြီးခေါ်ခေါ်ကြည့်နေတယ်တူနေတယ်ဗျ။ဒါတွေ့ဆုံဆွေးနွေးပွဲလုပ်နေတာမဟုတ်ဘူး။ဒါတက်တက်မဲ့ဟိုဒါကျွန်တော်တို့ဟိုအပြန်ပြေးဆွဲထားတာပဲ။ဒါတွေ့ဆုံဆွေးနွေးပွဲနဲ့ဘယ်နည်းနဲ့မှမတူတော့ဘူး။ဒီတွေ့ဆုံဆွေးနွေးပွဲဘာကြက်လာမှထွက်လာမှာမဟုတ်ဘူး။ကျွန်တော်တို့အဲ့ဒီပုံမှာဘာမှမျှော်လင့်ချက်ထားပြီးတော့စောင့်ကြည့်နေကြမှာမလို့တော့ကျွန်တော်ကိုလို့ဆရာရှိတယ်ဆက်လုံမှာပဲရတော့မယ်။ဒေါအောင်ဆန်းစုကြည်ကအများဆုံးပြန်လွတ်ဖို့လိုတယ်။အမျိုးသားဒီမိုကရေစီဖွဲ့ချုပ်ခေါင်းဆောင်အနေနဲ့အများဆုံးတွဲဆုံဖို့လိုတယ်။ဒီတိုင်းကတော့ဗာတွဲဆုံဆွေးနွေးပွဲဖြစ်မှာမဟုတ်ဘူးလို့ကျွန်တော်ထပ်လောင်းပြောချင်တယ်ဗျာ
။အမေရိကန်ပြည်ထောင်စုမင်နီဆိုတာပြည်နယ်ရောက်ကရင်အမျိုးသားခေါင်းဆောင်တဦးဖြစ်တဲ့ဝင်းဖရက်ထွန်းဘော်ကတော့အဆိုးအကောင်ဒွန်တွဲရှုမြင်ခဲ့ပါတယ
်။အပေါင်းလက္ခဏာဆောင်တဲ့ဒါပေမဲ့လည်းပဲရှေ့လျှောက်ဘလို့တော့ကျွန်တော်ဆက်ပြီးတော့စောင့်ကြည့်ရမှာပေါ့။ကောင်းတယ်ဆိုတော့တော့မတွေ့ရတဲ့စာရင်တော့ကောင်းတယ်လို့ကျွန်တော်ပြောတာပါ။ဒီကစစ်စစ်ကြည့်လိုက်တာကတော့သုံးဝင်းဆန်ဆွေးတွေ့ဆောင်ရမယ်လို့ကျွန်တော်ကလုံးဝအဲ့လိုပဲဆော့ပါချက်ချထားတယ်။အခုလက်ရှိအတော့ချုပ်ကိုင်းသားလဲနောက်ဝသအစိုးရရဲ့တော်သားစုကြည်ဦးဆောင်တဲ့ NLD ပါတီရဲ့တကတော်တွေမှာရှိတဲ့လက်နက်ကိုင်ဖွဲ့စည်းရဲ့သုံးဝင်းသုံးစုစလုံးတွေးပြီးဇပွဲမှာထိုင်ဆွေးနွေးမှသာလေစလာပြည်ရဲ့အခြေအနေကိုဖြေရှင်းနိုင်မယ်လို့ကျွန်တော်ကလုံးဝအဲ့လိုယုံကြည်ထားကြပါတယ
်။မြန်မာနိုင်ငံလို့ဆိုင်ရာမျိုးချစ်စစ်တီဟောင်းများအစည်းအရုံးဥက္ကဋ္ဌဦးခင်မောင်ညွန့်ကတော့ဒါဟာစစ်အစိုးရရဲ့စိတ်ဓာတ်ဆင့်စင်ရေးလောက်ရတွေတက်ကတခုမျှဖြစ်ပါတယ်လို့သတိပေးလိုက်ပါတယ်ခင်ဗျာ
။ဟိုကျွန်တော်တို့ကတော့เนาะဒီကျွန်တော်တို့ဒီမိုကရေစီအရေးနဲ့ပတ်သက်ပြီးတော့ပေါ့လေကျွန်တော်တို့အမြင်ကိုရင်တော့ပေါ့လေအချင်းတော်တော်ကြာကြာကပါပဲကျွန်တော်တို့မြန်မာနိုင်ငံမျိုးချစ်စစ်တီဟောင်းများအစည်းအရုံးရဲ့အမြင်ကိုတိတိလင်းလင်းပြည်သူတွေကိုကျွန်တော်တို့တင်ပြပေးပါပြီ။ဒါကတော့เนาะနာဖဟာเนาะသူလမ်းကြောင်းအတိုင်းပဲသူသွားမှာပဲသူ7 police step roadmap တိုင်းပဲသွားမှာပဲဘာမှသူဂရုမစိုက်ဘူးအဲ့ဒီတော့ဟိုဒါရီယာပြပြဆိုလို့ရှင်တိုင်းပြည်ကောเนาะနိုင်ငံခြားကတိုင်းတိုင်းပြည်ပြည်ကခေါင်းဆောင်တွေရောတလင်းလီလှည့်စားနေတာပဲเนาะသူတကယ်လှုပ်ချင်တယ်ဆိုလို့ရှိရင်เนาะတကယ်ဒီမိုကရေစီရေးတရားမျှတရေးကျွန်တော်တို့ညီညာရေးเนาะဟိုအချင်းချင်းပေါ့လေကျွန်တော်တို့ပြန်လေပြီးတော့ပေါင်းစည်းရေးလှုပ်ရှင်လို့ရှင်လွယ်လွယ်လေးပဲဟာเนาะဟုတ်ကဲ့အကုန်လုံးကျွန်တော်တို့ဟာလာဒီဆွေးနွေးပွဲကိုเนาะ sincerely ပေါ့เนาะတကယ်တမ်းခေါ်ခက်ပြီးတော့ ဆွေးနွေးကြကြမှာပဲเนาะအဲ့တော့အဲ့ဒီလိုမလုပ်ဘူးဆိုတာလေသူတို့အတိအကျသူတို့ပြောပြီးပြီပဲသူတို့လိုင်းအတိုင်းပဲသူတို့သွားမယ်ဆိုတာသူပြောပြီးနေပြီအဲ့တော့ဒီဥစ္စာသူတို့ကမ္ဘာအမြင်ကောင်းအောင်ပေါ့လေအာသူတို့စင်စရာဖြစ်နေပါတယ်ဆိုတဲ့ဟာမျိုးကိုတနည်းအားဖြင့်ဆိုလို့ရှိရင်ပေါ့ဗျာဒါ psychological warfare ပဲเนาะစိတ်ဓာတ်စစ်ဆင်ရေးရသူတို့လုပ်နေတာပဲအဲ့တော့ဘာမှသူတို့ကိုယုံကြည်လို့မရအောင်เนาะဒေါ်ဆန်းစုကြည်ကိုနေငါနေခေါ်ယူသွားပြီးအစိုးရအဲ့ဂေဟာမှာစေအစိုးရဝင်ကြီးဦးအောင်ကြီးကစထုတ်တာအကျင့်တွေ့ဆုံခဲ့တာနဲ့ပတ်သက်ပြီးပြပရောက်ဒီမိုကရေစီလိုလားသူတွေရဲ့သဘောထားကိုလက်လှမ်းမိသမျှစူးစီးတင်ပြလိုက်ပါတယ်ခင်ဗျာ